မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကိုစစ်ပြေးဒုက္ခတွေတွေကိုပို့ပေးခဲ့တာဟာဒေသခံတွေကိုယ်တိုင်ရဲ့တောင်းဆိုချက်အရာဖြစ်တယ်လို့ရခိုင်တပ်မတော် AA ကပြောဆိုလိုက်ပါတယ်။တိုင်းရင်းသား200လောက်ကို AA အဖွဲ့ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားပြီးအိမ်နီးချင်းတဲ့နိုင်ငံအကြားနားလည်မှုလွဲမအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့ဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားတာကို AA ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။ဒီကြောင့်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မူလတန်းចောင်းသားចောင်းလူတွေပါဝင်ချင်းမီနယ်ပလတ်ဝဒေတာခန200လောက်ကို AA ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်စပ်ဖက်ခေါ်သွားတာဟာကျူးတင်ကြံစီမှုတစ်ခုဖြစ်တယ်လို့တပ်မတော်သတင်းမှန်ကြံကြားရေးဖွဲ့ဆွဲဖက်တွင်မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလူပြောပါတယ
်။အခုလုတ်ချင်းကဟိုဘက်မှာလည်းကျွန်တော်တို့သိရတာကဘင်္ဂလားနဲ့မြန်မာဘက်မှာလည်းကျွန်တော်တို့ဖော်ပြသိဆောင်လူတွေရှိသေးတယ်။အဲ့ကြေညာတောင်းမှာပဲကျွန်တော်တို့မပြီးသေးပြီးသေးတဲ့အချိန်မှာလူအစ်ကမျိုးခံကြည့်ရဆိုတာကျူးတင်စီရင်ကားပြောပြခံကြည့်ရပုံစံဖြစ်နေတယ်။ဒါလေးကိုတက်ဆိုင်ကြည့်လိုက်ရင်ဒါကမနိုင်ငံဆက်ဆံရေးအတွက်လည်းအကျိုးမပြုလို့ကျွန်တော်မြင်ပါတယ်။
တင်တလင်းနဲ့ခမောင်းဝဒေသခံရွာသားတွေကိုဘင်္ဂလားဒေ့ရှ်နယ်စပ်ထိပို့ပေးခဲ့တယ်ဆိုတာအေအေဖွဲ့ကမငြင်းမိမဲ့သူတို့ကပို့တာမဟုတ်ပဲဒေသခံတွေကိုယ်တိုင်ပြောတာကြောင့်ပို့ပေးလိုက်ရတယ်လို့အေအေဖွဲ့ကြံကြားရေးတာဝန်ခံခိုင်တုကကတုံ့ပြန်ပြောဆိုပါတယ်
ဒါတော့အထင်မှားဆိုတယ်လို့ကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူးဒီလူတွေကတိုးပေးမှလည်းပြီးတော့သူတို့ဒုက္ခကြီးရအောင်နေကြလို့ကျွန်တော်တို့ကဒီဒေသကြီးဆန္ဒတဲ့အကြောင်းမို့လို့သူတို့ရဲ့ဒေလရဖြစ်တဲ့အဲ့ဒီဒေသတဲ့ဆက်ကိုလေကမ်းနာပြအောင်ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာလိုအပ်တဲ့ရိက္ခာတွေလည်းကျွန်တော်တို့ထောက်ပံ့ပေးလိုက်တယ်ဆောင်ကြရအမေးအဆောင်တွေပါလေးပေးလိုက်တယ်အဲ့တော့ဒီလူတွေကအသက်ပြည့်ဖို့ပို့တဲ့ဒီကတော့ခုနေနဲ့နော်အရာသာကြည့်ကြည့်တွေကိုလုံဆောင်လို့ပြရမယ်ဆိုတော့အမေးထားလိုက်ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာ
ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုတင်းချောင်လာတဲ့အဲ့ဒီစစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဝေရောက်သွားပြီလို့လည်းခိုင်တုကကဆက်ပြောပါတယ
်အကုန်လုံးကတော့လူဦးရေမရာရောင်းကျင်တာရှိတယ်ဘင်္ဂလားဒေ့ရှ်စစ်ဆောင်တွေဒီလိုရောက်သွားကြပြီခေါကားတော့အဲ့ဒီမုတ်ဖေးကြီးတွေကတော့ဒီလိုတိုင်းနိုင်ငံပြည်မျိုးနေကြတယ်လို့လည်းကျွန်တော်တို့သိရတယ်ဗျ
အဲ့ဒါလိုနောက်ဆဒုက္ခတွေတွေကိုသူတို့နိုင်ငံထဲဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဆိုရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကိုစင့်ခေါ်ပြီးဖေဖော်ဝါရီလ9ရက်နေ့ကတည်းကတန့်ကွက်ထားပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခတွေတွေကိုနောက်ဆလက်မခံတော့တာကြောင့်နိုင်ငံနယ်စပ်ကိုပိတ်ထားလိုက်ပြီးလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီး AKF2 Movement ကပြောတာကိုကိုးကားပြီးဖေဖော်ဝါရီလ9ရက်နေ့ Time of India သတင်းပုတ်မှာဖော်ပြထားပါတယ်။နှစ်ဖက်အကြားမကြာခဏအထူးတိုက်ပွဲတွေဖြစ်ထားတဲ့ပလောက်ဝဒေသတွေသမရောကရွာတွေပေါ်မှာပြင်မထားတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေဆက်နေတာနဲ့ပတ်သက်လို့တော့ဘုံမှုကျုပ်စော်မင်းလုံးကအခုလိုသုတ်ပြန်ပါတယ
်ကျွန်တော်တို့တို့ဆွဲနေတာရှိတယ်ဘလဘဘက်မှာကျွန်တော်တို့ဘက်ကနေပြီးရွာတွေနှီးရှို့လို့မလို့အထိုင်းရင်းနဲ့ပြစ်ခတ်လို့မလို့ဆိုပြကဖတ်ပြတယ်ဆိုပြကဒီဘက်ကသတင်းတင်ထားတယ်ဒါပေမဲ့အခုဖြစ်ထင်မှာတော့ဟိုကျွန်တော်တို့ဘက်ကလည်းအဲ့ဒီတော့ဘယ်မှာသူတို့ကရိုင်းနဲ့ပြစ်ခတ်တာတော့မရှိဘူးတော့ခုမှလည်းမလုပ်ခဲ့ဘူ
းလက်ရှိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့စစ်ရေးတင်းမာနေတဲ့ပလောက်ဝဒေသဘက်မှာအေအေနဲ့ဆက်တယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရသူတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်ကိုတင်းဆောင်လာတဲ့ရှင်းလုံးဝရွာသား24ဦးပါဝင်ကြောက်တော်မြို့ခံအင်ရှင်ဦးကိုရဲကနေဖမ်းဆီးပြီးမတရားတဲဆော့တဲ့မှုပုံမှန်18/2နဲ့စစ်တေမြို့မှာတရားစွဲဆိုထားပါတယ်မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်တက်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာပြီးဒေသခံ9000ခန့်စစ်သည်တိမ်းရှောင်နေရသလိုစောင့်ဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ